မေရိကန်နဲ့ဂျပန်ရေတပ်ဖွဲ့တွေပူးတွဲပြီးတောက်ကြောင်တွေကတောင်ကျိုးပင်လယ်ထဲမှာစီးရီးတင်ကြတယ်လို့အမေရိကန်ရေတပ်ရဲ့တရားဝင်သတင်းထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အမေရိကန်ရေတပ်က USS Ronald Reagan လေယာဉ်တင်မိုးဦးဆောင်တဲ့ရေတပ်အုပ်စုနဲ့ဂျပန်ရေကြောင်းကာကွယ်ရေးတပ်ဖွဲ့က Escort Flotilla 4ရေတပ်အုပ်စုကိုပူးတွဲပြီးနယ်မြေပိုင်ဆိုင်မှုမြင်းပွားနေတဲ့တောင်ကျိုးပင်လယ်ထဲမှာစီးရီးတင်ကြတာပါ။ဒီလေကျူးမှုမှာတိုက်တင်မိုးတွေ၊ဖြတ်တင်မိုးတွေ၊ပဲ့ထင်းတုံးကြီးဖြတ်တင်မိုးတွေ၊တိုက်တင်ရင်တွေ၊ရဟရင်တွေစသဖြင့်ပေါ်လာပါတယ်။ကျွလပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဆိုတဲ့အမေရိကန်ရဲ့မျှော်မှန်းချက်ကိုပြစ်မိစေဖို့ရည်ရွယ်ချက်နဲ့ဒီလိုပူးတွဲစီရင်နေကြတာပါ။အမေရိကန်ရဲ့အဲ့ဒီအမြင်ကိုမဟာမိတ်တွေကလက်ခံထားပေမဲ့တရုတ်နိုင်ငံတွေကတော့အလုံးဝကွဲပြားပါတယ်။တရုတ်နိုင်ငံဟာတောင်ကျိုးပင်လယ်တွေကသူတို့တင်းကျပ်ထားတဲ့နေရာတွေမှာဆက်သွယ်ရေးတွေကိုကြားဖြတ်နှောက်ယှက်တဲ့စနစ်တွေ၊ဒေမိုဖြစ်ခုစ်ဒုံးကြီးတွေ၊မြေပြင်ကဝေရင်ပြစ်ဒုံးကြီးတွေနဲ့ဘုံကျဲလေယာဉ်ကြီးတွေချထားတယ်ဆိုတဲ့သတင်းတွေကထွက်ထားတာပါ။တရုတ်ရဲ့အဲ့ဒီလုပ်ရဟာချင်းချောက်ဖိအားပေးအကြက်ကိုင်းတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ကော်မတီဝန်ကြီးဂျင်မက်ဒစ်ကပြောဆိုထားပါတယ်။